က်လူမှုအတိုင်းဝိုင်းသင်ရဲ့ဆွေးနွေးချက်တွေဖြစ်တဲ့ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်
။သောရရှိမြခင်မြန်မာသမ္မတဦးထင်ကျော်နဲ့ဒေါအောင်ဆန်းစုကြည်တို့ရဲ့ NLD အစိုးရကိုကြိုဆိုတဲ့အနေနဲ့စစ်နီမျိုးမှာဧပြီလ18ရက်တနင်္ဂနွေနေ့ကညနေစာစာပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အဲ့ဒီပွဲမှာပါဝင်သူတချို့ကိုမေးမြန်းထားပါတယ်။ပထမဆုံးကတော့ပွဲဖြစ်မြောက်ရေးကော်မတီကဒေါက်တာတင့်ဝေကိုမေးမြန်းထားတာဖြစ်ပါတယ်
။ဒေါက်တာတင့်ဝေခင်ဗျာဒီနေ့ပွဲနဲ့ပတ်သက်ပြီးတော့ဒေါက်တာတင့်ဝေတို့လူတွေကိုရစီခြင်းနဲ့ message ကိုရသွားတယ်လို့ထင်ပါလား
။ဟုတ်ပါတယ်ခင်ဗျာတော်တော်တော်တော်လေးဝင်မြောက်ပါတယ်ဘာလို့ဆိုတော့ဒီ Bowman Hall အပြည့်ဆိုတော့ကြွက်ရောက်လာတဲ့တက်ရောက်လာတဲ့လူရဲ့ပုဂ္ဂိုလ်အကြီးအတွက်ကအနည်းဆုံး300-400လောက်ရှိပါတယ်။အဲ့304ရက်မှာကျွန်တော်ပေးခြင်းတဲ့ message ကပါလဲဆိုလို့ရှိရင်တကယ်အာနာရှင်စစ်အာနာရှင်ရဲ့စနစ်ဆိုတဲ့ဥစ္စာကတော်လာလို့ရနိုင်ခဲ့တဲ့ကိစ္စတစ်ခုပါအဲ့ဒါကိုကျွန်တော်တို့ကလူလူအင်အားနဲ့လူလူအင်အားရှိလို့ရှိရင်အားလုံးကညီညွတ်လို့ရှိရင်ဘလောက်ပဲပါဝါရှိတဲ့အာနာရှင်ပဲဖြစ်ဖြစ်ကျွန်တော်တော်လာလို့ရတယ်ဆိုတော့တက်တည်ပြနိုင်တယ်ဆိုကျွန်တော်ပြလိုက်တာပါပဲဘာကြောင့်လဲဆိုတော့ကျွန်တော်ဒီ88ဖြစ်ပြီးတော့ပဲမှာကျွန်တော်တို့စစ်ဒီမှာစီရမီသားစုတွေကစတင်ထုတ်ရှားခဲ့တဲ့ Committee for Democracy ကျွန်တော်တို့အဖွဲ့စည်းခဲ့တယ်ပါလီမန်တေရီယန်တွေနဲ့ကျွန်တော်တို့ပေါ်ဒီအမျိုးမျိုးကြောင့်စူးစမ်းပြီးတော့ကျွန်တော်တို့ကမ္ဘာနိုင်ငံအရေးအမှစီးတဲ့ကောင်းဆောင်တွေလည်းကျွန်တော်တို့ဆက်သွယ်ခဲ့တယ်အဲ့ဒီဟာတွေရက်လက်ကဒါနောက်ဆုံးပေါ်လေဒါအမှန်ကတော့ဒီအောင်ပွဲကတော့ပြည်သူအောင်ပွဲပါမြန်မာပြည်ကပြည်သူတွေအောင်ရင်းပွဲပါပဲကျွန်တော်တို့ကပန့်ပိုးတဲ့ role ပေါ်လေဒါပေမဲ့လည်းကျွန်တော်ပီတိအများကြီးရှိပါတယ်ပန့်ပိုးခဲ့ရတာ
ဒေါက်တာတင့်ဝေနေတဲ့အခုလောလောဆယ်မှာပေါ့ဗမာပြည်မှာကျွန်တော်တို့ဒီမိုကရေစီအပြည့်မရသေးဘူးစစ်တပ်နေနဲ့ရောသူတို့အခုနိုင်ငံရေးကနေဘေးဖယ်နေတဲ့ဥစ္စာဘလောက်ကြာကြာအထိလုံမယ်လို့ထင်ပါလား
အပြည့်မရသေးဘူးဆိုတဲ့ကိစ္စတော့ဒါကဟို very evident ပေါ့လေအလုံးသိပါတယ်ဘာကြောင့်လဲဆိုတော့ဒီအခြေခံဥပဒေ2008အခြေခံဥပဒေကြီးကိုမပြည့်စင်သမျှကာလပတ်လုံးဒီမိုကရေစီအပြည့်ရမရနိုင်ပါဘူးကျွန်တော်တို့ပါလီမန်ထဲမှာရှိတဲ့25ရာခိုင်နှုန်းစစ်တပ်လူထုကရွေးချယ်ထားတာမဟုတ်တဲ့စစ်တပ်စစ်သားတွေထိုင်နေတဲ့ကာလပတ်လုံးကျွန်တော်အပြည့်မရနိုင်ဘူးဒါပေမဲ့ကျွန်တော်ယုံကြည်ချက်ကကျွန်တော်တို့ရဲ့လူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဟာအခုလောက်ထိတာသွားခဲ့ပါပြီကျွန်တော်တို့ဟလာအစတော့ကသူအဟောက်စ်ရက်လုပ်ထားတယ်ဟလာထောင်ချဖို့လုပ်ထားတယ်သူ့ကိုချုပ်တီးထားတယ်ဒါပေမဲ့ကျွန်တော်တို့ចောင်းသားတွေရဲ့လှုပ်ရှားမှုဖြစ်တဲ့ student activism ဆိုတာရဲ့နောက်လူထုရဲ့ပံ့ပိုးမှုရဲ့လူလူကတော်လန်ခြင်းနဲ့စိတ်ရှိတာရယ်။နောက်ပြီးတော့လူလူကောင်းဆောင်ကဘာမှာတော်တော်ရှာရပတ်ကျွန်တော်ကံကောင်းဆောင်ရရှိတာတဲ့ဒေါ်အောင်ဆန်းစုကြည်လို့ထက်မြက်တဲ့ခေါင်းစု၃ခုပေါင်းလိုက်တဲ့ခါကျတော့ကျွန်တော်ဒီလောက်ထိရောက်လာတယ်။ရောက်လာတယ်ဆိုတော့ဥပမာပြောတော့ဗျ75%ရတယ်ဆိုပါတော့75%ကျန်တဲ့25%ကတော့အေးအေးစိတ်တစ်ချိန်တစ်ခါရမှာပေါ့ဗျာ။ဒါပေမဲ့ကျွန်တော်ကအခုကတော့လောလောဆယ်ကတော့လောလောဆယ်တက်လက်တလောပူပူနွေးနွေးကတော့ဒီလောက်နဲ့ကိုကျွန်တော်ကတော်တော်လေးကိုဝမ်းမြောက်နေပါပြီ။ကုန်ယူနေပါပြီ
။ကျေးဇူးများတယ်မှာနော်တော်ကဲ
။ကျေးဇူးတင်ပါတယ်ကမော။
နောက်တစ်ခါ1988မှ2016ခုနှစ်ထိဇနီးမျိုးကအဖွဲ့အစည်းအသီးသီးရဲ့ပါဝင်လှုပ်ဆောင်မှုများကိုသရုပ်ဖော်ပြဖို့အတွက်ဓာတ်ပုံမြောက်များစွာကို PowerPoint နဲ့ slide show ပြသဖို့တာဝန်ယူလှုပ်ဆောင်ခဲ့တဲ့ကိုနိုင်အောင်ကိုမေးမြန်းထားတာဖြစ်ပါတယ်
။ကိုနိုင်အောင်ခင်ဗျာဒီ presentation team အနေမှာကိုနိုင်အောင်နေနဲ့ဘလောက်များဒီ slide တွေကိုလှုပ်ဖို့အတွက်ဘလောက်များအခက်အခဲတွေရှိပါလဲ။
ကျွန်တော်တို့ကက်ခဲရတော့ပထမဆုံးကတော့ဖွဲ့စည်းတော်တော်များများရဖို့ကျွန်တော်ကြိုးစားတဲ့အခြေအနေပေါ့နော်ဆိုတော့တချို့ဖွဲ့စည်းတွေကလည်းအချိန်မီမပို့ပေးနိုင်တာရှိတယ်လေအဲ့တော့ရတဲ့ပုံမှာကျွန်တော်တို့ဖွဲ့စည်းတွေကိုရတဲ့ information ကိုကျွန်တော် edit လုပ်ရတဲ့အခါမှာရဲ့အားလုံးကိုတစ်ခုတည်းတို့တပြေးညီဖြစ်အောင်စီစဉ်ရတဲ့အခါမှာဟောနည်းနည်းတော့ခက်ခဲရှိပါတယ်ဒါနဲ့ဟိုအချိန်ကာလဟိုတူတောင်းတဲ့အတိုင်းပါပဲကျွန်တော်တို့ဟို presentation team member တွေအားလုံးနဲ့ဟို people တွေဖွဲ့စည်း individual တွေရဲ့ပူးပေါင်းပါဝင်မှုနဲ့တော့ကျွန်တော်တို့အောင်မြင်တော့ပြီးဆုံးသွားပါခင်ဗျ။အ
ဲ့ဒီအချိန်တိုတိုအတွင်းမှာဖွဲ့စည်းအားလုံးရဲ့လှုပ်ရှားမှုတွေကိုဒီ slide ပေါ်မှာတင်ဖို့အတွက်ကဘယ်လောက်များ pressure ရှိမှာ
pressure တော့ပြောမယ်ဆိုရင်တော်တော်တော့များပါတယ်ပထမဆုံး pressure တော့ကျွန်တော်တို့ slide အားလုံးကိုကျွန်တော်တို့ chronologically flow ဖြစ်ဖို့နောက်တစ်ခုကကျွန်တော်တို့ဖွဲ့စည်းရေးအားလုံးရဲ့အဓိက image ကိုဟိုပေါအောင်ကျွန်တော်တို့တင်ပြဖို့အတွက်ကဲဆိုတော့တော်တော်တော့ကျွန်တော်တို့အခက်အခဲတော်တော်ကြားရရနေတော့ကျွန်တော်တို့ကြော်ဖြတ်ပြီးတော့လုပ်ခဲ့ရပါလေဒါနဲ့ခုနပြောသလိုပဲဟိုအားလုံးရဲ့ပူးပေါင်းပါဝင်မှုနဲ့ကျွန်တော်တို့ရဲ့ဟိုစူးစမ်းမှုကြောင့်လို့ပြောမှာပေါ့အပြည့်စုံရင်မဟုတ်တော့မှတော့အတိုင်းအတာတစ်ခုတည်းတော့အောင်မြင်ခဲ့တယ်လို့ကျွန်တော်မြင်ပါတယ
်ကျေးဇူးအများကြီးတင်ပါတော့
โอเคจิ๊ซูပါခင်ဗျာ
တဖန်မြမအစားစာမျိုးစုံကိုချက်ပြုတ်ပြီးတဲရောက်လာတဲ့ Apprentice တွေကိုစပွဲမှာတီခင်းကျွေးမွေးမှုအတွက်တာဝန်ယူလှောက်ဆောင်ပေးတဲ့ ကိုချီဆိုးကိုမေးမြန်းထားတာဖြစ်ပါတယ
်ကိုချီဆိုးခင်ဗျာဒီနေ့ပွဲအတွက်အစားတောက်တဲ့တာဝန်ယူရတာဘယ်လောက်များအခက်အခဲရှိပ
ါဟုတ်ကဲ့ခင်ဗျာဒီဥစ္စာကလူ900ကျော်ဖို့ကိုကျွန်တော်တို့ကတကယ်ဖော်မယ်ဒင်နာကြီးတစ်ခုအနေနဲ့ကျွန်တော်တို့ကြွေးဖို့ဆိုတာတော့အခက်အခဲအများကြီးရှိပါတယ်အထူးသဖြင့်ဒီမှာလာပြီးတော့အာလို့အပင်းနေကြတယ်ကျွန်တော်တို့ဒီ Adam ABS ရဲ့ Oscar Branch ကဒီအနေဥဒါစုရေဘော်ရေဘက်တရားဆိုလို့ရှိရှိအာဒီတာဝန်ယူဖို့အတွက်ကသူတို့အနေနဲ့ဒါတော်တော်လေးကိုတော့ခက်ခဲမယ်ဆိုတော့ကျွန်တော်တို့သိတယ်ဒါပေမဲ့ကျွန်တော်တို့ရဲ့ဒီပွဲကြီးကိုနော်တကယ်ကိုအတဲခန်းခန်းနာနာနဲ့ဒီအစိုးရကြီးကြိုးစုံခြင်းတော့ဟလာဘယ်တော့ပဲခက်ခဲခက်ဖြစ်စေဘယ်လိုပဲဒီကားဖြစ်စေကျွန်တော်တို့ဟလာညညွတ်တော်စွမ်းအားနဲ့ကျွန်တော်စူးစမ်းမယ်ဆိုရယ်ကျွန်တော်တို့အလုံးဆုံးဖြတ်ချက်နဲ့တောင်းခဲ့တာဖြစ်တယ
်ကျေးဇူးတင်ပ
ါဟုတ်ကဲ့ခင်ဗျာ
စပွဲရီမှာအပရိသတ်တွေအတွက်ထမင်းဟင်းချပေးတဲ့လှူအားပေးအမျိုးသမီးငယ်ဟေမာကျော်စင်ကယခုလိုရှင်းပြထားပါတယ
်သမီးဒီနေ့ဒီမှာဘာအတွက်ကြောင့်ဒီအစားတော့နဲ့ပတ်သက်ပြီးလာကိုညီပေးတာလဲ
အာတော့တော့အစားစုကြည့်ကွန်ပျူတာအနေနဲ့ပြီးတော့လူငယ်လှူအားလဲလို့ပြီးတော့ကုသကောင်မှုအနေနဲ့လည်းလာလို့ပြရ
ကျေးဇူးပဲနော
်
ထမင်းစားပွဲကိုတဲရောက်လာတဲ့ကိုစောစောကသူ့ရဲ့အမိကိုယခုလိုပြောထားပါတယ်
နာမည်ဘယ်လိုခေါ်ပါလဲ
အစစောပါခင်ဗျ
ဟုတ်ကဲ့ကိုစောစောဒီနေ့ပွဲမှာလာကြည့်ရခါမှာဒီပွဲနဲ့ပတ်သက်ဘယ်လိုမြင်ပါလဲ
အော်ဒီပွဲအရင်ကောင်းတဲ့ပွဲပါခင်ဗျဘာဖြစ်လို့လဲဆိုတော့တကယ်အရက်သားအစိုးရအစ်တက်တဲ့ပွဲဟိုကြိုဆိုတဲ့ပွဲဆိုတော့အရင်လည်းဂုဏ်ယူဖို့ကောင်းတယ်လေအဲ့ဒါကြောင့်မလို့ကျွန်တော်လည်းဝင်ရောက်ပါဝင်တက်တားပါဝင်တဲ့သဘောပါခင်ဗ
ျဟုတ်ကဲ့ချေစုတင်ပါနော်ကို
ဟုတ်ကဲ့ဟုတ်ကဲ့
ထမင်းစားပွဲကိုတက်ရောက်လာသူနောက်တူဖြစ်တဲ့ဗီကီအောင်ကလည်းသူ့အမြင်ကိုယခုလိုပြောထားပါတယ
်ဖကီဒီနေ့ပွဲနဲ့ပတ်သက်ပြီးဘယ်လိုမြင်ပါလဲဒီနေ့ပွဲကကောင်းလားဘယ်လိုမြင
်ဒီနေ့ပွဲကတော့စိတ်ဝင်စားဖို့ကောင်းပါရဲ့ရှင်အခုဆိုဒီမြန်မာပြည်ရဲ့ဒီလွတ်လပ်တဲ့ဒီမိုကရေစီပေါ့နော်အဲဒီဒီမိုကရေစီကိုဆင်နွှဲတဲ့ပွဲပေါ့နော်အဲ့တော့ဒီ presentation တွေလုပ်သွားတာတွေရောအဲအရန်ကောင်းပါတယ
်ဟုတ်ကဲ့ကျေးဇူးတင်နော်ဖကီ
ဟုတ်ကဲ့ပ
ါတော်ရရှိမြတ်မြဒီအောင်ပွဲခံထမင်းလက်ဆုံးစားပွဲကိုည10နာရီမှာပြီးဆုံးခဲ့ပါတယ
် SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှာနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်